တရုတ်နိုင်ငံတွင်လူခွင့်ရချိုးဖောက်မှုဆွဆွဲချက်တွေကြောင့်ဥရောပသမဂ္ဂလွှတ်တော်အမတ်တွေကအတီးပြုတ်ပေးဖို့ကြံ့ကြံနေရတဲ့ကုန်သွယ်ရေးသဘောတူညီချက်ကိုမြန်မြန်ဆန်ဆန်အတီးပြုတ်ပေးရေးဥရောပနဲ့တရုတ်ခေါင်းဆောင်တွေကတိုက်တွန်းနေကြပါတယ်။ဥရောပသမဂ္ဂတရုတ်ရင်းနှီးမြှုပ်နှံမှုဆိုင်ရာအလုံးစုံသဘောတူညီချက် CAI ကို9နှစ်ကြာဆွေးနွေးညှိနှိုင်းခဲ့ကြပြီး2020ပြည့်နှစ်ဒီဇင်ဘာ30ရက်နေ့မှာ EU နဲ့တရုတ်ခေါင်းဆောင်တွေကြားအွန်လိုင်းကနေထိပ်ပြီးတွေ့ဆုံခဲ့ပြီးတဲ့နောက်မူအားဖြင့်သဘောတူထားပါတယ်။ဒီသဘောတူညီချက်ဟာဆိုရင်တရုတ်အနေနဲ့ဂျာကာဖွဲ့စည်းတစ်ခုနဲ့ဆွေးနွေးတဲ့ရည်မှန်းချက်အကြီးဆုံးကုန်သွယ်ရေးသဘောတူညီချက်ဖြစ်တယ်လို့ဥရောပဘက်ကပြောပါတယ်။ဒါပေမဲ့လည်းတရုတ်နယ်ကုန်သွယ်ရေးသဘောတူညီချက်ကိုဥရောပပါလီမန်မှာလွှတ်တော်အမတ်တွေကအတည်ပြုပေးရမယ်အရေးကတော့ရက်ဆိုင်နေကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းမှာပဲဥရောပကော်မရှင်ရဲ့ဒုတိယဥက္ကဋ္ဌဘာရစ်ဒွန်ဘရော့စကီကပြောပါတယ်ရှင်ကျန်းဒေတာတွင်ဟွေခါတွေအပေါ်တရုတ်ရဲ့ပြုတ်မှုဆက်ဆံမှုအပေါ်တုံ့ပြန်တန်းခတ်တဲ့အနေနဲ့အခုလိုဆိုင်းငံ့ထားတာပါ